11 media ကသတင်းသမားတွေအနေနဲ့သူတို့ရေးသားခဲ့တဲ့စောင်းမနဲ့ပတ်သက်ပြီးရန်ကုန်တိုင်းအစိုးရကတောင်းဆိုထားသလိုတောင်းပန်မှာမဟုတ်ဘူးလို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့တွေ့ဆုံညှိနှိုင်းချိန်အတွင်းသဘောထားပေးခဲ့ပါတယ်ကောင်စီအနေနဲ့ကတော့ညှိနှိုင်းဖြေရှင်းတာကိုဆက်လုပ်သွားမယ်လို့ကောင်စီဝင်တဦးက VUE ကိုပြောပါရယ်ဒီအကြောင်းကိုရန်ကုန်မြို့ကနေကိုထက်အောင်ခန်းကသတင်းပေးပို့ထားပါရယ်ရှင
်အော်တိုဘာ၈ရက်နေ့ထုတ်11ကြာနေမှာပါတဲ့အမဲရှုံးနေတဲ့73စီဆိုင်တွေပိတ်ရေးငွေချေးသူဘယ်သူမှမသိတဲ့အကြောင်းကနေလူနာမည်ပေါက်ပြည်သူရှယ်ယာဆိုတဲ့ဆောင်းမနဲ့ပတ်သက်ပြီးတိုင်းစိုးအဖွဲ့ကိုပြည်သူအများကယုံကြည်မှုပြက်စီရဲဆိုပြီးပြန်လည်တောင်းပန်မှုတိုင်ကြားထားတာကိုရေးသားသူဘက်ကတောင်းပန်မှုညှင်းဆန်လိုက်တာပါတင်လာနေ့ကသတင်းမီဒီယာကောင်စီနဲ့11မီဒီယာတို့ဒုတိယကြိမ်တွေ့ဆုံညှိနှိုင်းချိန်မှာတောင်းပန်မှုညှင်းဆန်လိုက်တာလည်းဖြစ်ပြီးဒါနဲ့ပတ်သက်လို့မြန်မာသတင်းမီဒီယာကောင်စီအတွေ့အမှုကိုကြော်စွာမင်းကအခုလိုရှင်းပြပါရစေ။
အဲ့ဒီတင်တော့ကိုပြီးရေးသားတဲ့ကိုချိုးဝေကနေပြီးတော့သူဘာကြောင့်ဒီသတင်းကိုကြီးရတာလဲဒီသတင်းဒီဘလိုမျိုးပုံစံမျိုးရှိတဲ့အနေအထားကိုသူပြင်ပြတာပေါ့နော်တကယ်သူကတော့ဒါအခိုင်အမာဟိုဗါလက်ဟိုအထောက်အထားခိုင်ခိုင်မာမာနဲ့သူရေးရပြောဒီသတင်းကမှန်ကန်တာပေါ့သူ့အနေနဲ့တော့ဒီအပေါ်မှာပေါ့ဟိုပါလဲဟိုတောင်းပန်ဖို့မရှိဘူးပေါ့နော်အဲ့ဒါတော့ဒါသူ့အနေနဲ့ရေးသားတဲ့သူအနေနဲ့ပြောတာပေါ့နော
်အစောပိုင်းမှာရန်ကုန်တိုင်းဆိုရကစောင်းမရှင်ဖြိုးဝေပါဝင်အိဒါချုပ်ကုကျော်စောလင်းနဲ့တောင်ငယ်အိဒါကိုနီရီမင်းတို့ကိုနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်9ခန်းနဲ့တရားစွဲဆိုခဲ့ပြီးအချုပ်နဲ့အမှုရင်ဆိုင်ခဲ့ရပါသေးတယ်နောက်ပိုင်းမှာမှနိုင်ငံတော်တမနာရုံးဝန်ညွှန်ကြားချက်နဲ့အမှုကိုပိတ်သိမ်းပြီးသတင်းမီဒီယာကောင်စီနဲ့ညှိနှိုင်းနေတာဖြစ်ပါတယ်ကောင်စီဘက်ကတော့အတက်နိုင်ဆုံးညှိနှိုင်းဖြေရှင်းပေးမယ်လို့ကိုကျော်စွာမင်းကဆက်ပြောပါတယ
်။ဒီမှာကျွန်တော်တို့ရဲ့ရည်ရွယ်ချက်ကတော့ဒီမှာညှိနှိုင်းတည်လဲရေးကိုကျွန်တော်တို့ဦးတည်တယ်။အဲ့လိုတည်လဲရေးဦးတည်ပါရောက်အောင်လည်းကျွန်တော်တို့ဆောင်ရွက်သွားပါမယ်။ကောင်စီအနေနဲ့ကတော့လေကျွန်တော်တို့ကဒီမီဒီယာဥပဒေတိုင်းဗါရန်တိုင်းနာဆောင်ရွက်ကြကိုကျွန်တော်တို့ကကြိုးစိုးရဲပေါ့နော်။နောက်ပြီးတော့သတင်းမီဒီယာသမားတွေလည်းသတင်းမီဒီယာဥပဒေနဲ့ပဲကျွန်တော်တို့ဒါတိုင်ကြားဖို့ကျွန်တော်တို့ကအမြဲတမ်းတောင်းဆိုတယ်။ဒါကြောင့်မို့လို့လည်းကျွန်တော်တို့ကဒီတိုင်ကြားဖို့ပုံပေါ်မှာဟုတ်ဒီသတင်းမီဒီယာကောင်စီနဲ့အတက်နိုင်ဆုံးညှိနှိုင်းဖြေရှင်းပေးဖို့ကျွန်တော်တို့ဆောင်ရွက်ထားပ
ါလာမယ့်သတင်းပတ်ထဲမှာတော့တိုင်းစိုးအဖွဲ့ကညွှန်ကြားရေးမှူးဦးအောင်ကျော်ခိုင်ကိုကောင်စီကခေါ်ယူပြီးညှိနှိုင်းဆောင်ရွက်သွားမယ်လို့လည်းပြောပါတယ်သတင်းမီဒီယာကောင်စီကတဆင့်ညှိနှိုင်းဆောင်ရွက်လို့မရဘူးဆိုရင်ဥပဒေတိုင်းဆက်လက်ဆောင်ရွက်သွားဖို့တမနာရုံးကညွှန်ကြားချက်ရရှိထားတယ်လို့လည်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းတင်ကနိုင်ငံပိုင်မီဒီယာများနဲ့ Sky နဲ့ရုပ်သံလိုင်းတို့ကိုဖိတ်ခေါ်ပြီးပြောဆိုထားဘူးပါတယ်2016ခုနှစ်ကလည်း11 Media Group ရဲ့ CEO ဖြစ်တဲ့ဒေါက်တာတန်းထွန်းအောင်ကိုရန်ကုန်တိုင်းဆိုရကဆက်သွယ်ဥပဒေပုံမှန်66ဂါကြီးနဲ့အမှုဖွင့်ရေးယူခဲ့ပူပါတယ်။လက်ရှိရတဆိုရလက်ထက်မှာသတင်းမီဒီယာတွေပေါ်တရားစွဲဆိုမှုဟာ28မှုရှိပြီးသတင်းမှ44ဦးဟာတရားရင်ဆိုင်ခဲ့ရင်ဆိုင်နေရသေးဖြစ်တယ်ဆိုပြီးသတင်းလွတ်လပ်ခွင့်အတွက်လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့တွေကပြောပါတယ်။ဒီပမာဏဟာသမရဟောင်းဦးသိန်းစင်ဆိုရလက်ထက်ကတဲ့ဒရင်းမားတွေပေါ်အေးအေးယူတာတွေပုံများနေပြီးဒရင်းလက်ခွင့်ကိုချိမ့်ချောက်တဲ့လောက်ရည်တွေဖြစ်သလိုဒီမိုကရေစီကိုယုံကြည်မှုမရှိတဲ့အာဏာရှင်ဆန်တဲ့အစိုးရတွေရဲ့လောက်ရည်မျိုးနဲ့ပုံပြီးနှီးစက်လာနေရလို့နိုင်ငံတကာမီဒီယာအဖွဲ့တွေကဝေဖန်ပြောဆိုနေကြပါတယ်ခင်ဗျာ